ဆီယနာတိမ်မှုစန့်ကျင်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကမျက်ခြေမပြစောင့်ကြည့်ဖြိုခွင်းနေတဲ့ကြားကရန်ကုန်မှာလူငယ်တွေလျှက်ရွက်ဆန္ဒပြမှုတွေကိုပြေးလွှားရင်လှုပ်လာကြပါတယ်ဒီနေ့လဲမြို့နယ်တချို့မှာသူတို့တောင်းဆိုကြင်တာကိုအချိန်တိုအတွင်းတောင်းဆိုဆန္ဒပြကြပြီးလူစုခွဲခဲ့ကြပါတယ်ရန်ကုန်ကလာတဲ့တရင်အပြည့်စုံကတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ဆီယနာသိန်းအုပ်ချုပ်မှုကိုဘလို့နီးနဲ့မှလက်မခံနိုင်ကြောင်းရတဲ့နီးနဲ့ရှိတဲ့အင်အားသုံးပြီးလူငယ်တွေဟာဒီကနေ့မှလည်းဆန္ဒပြကြပါတယ်ရန်ကုန်မြို့စမ်းကြောင်းနဲ့ကြီးမနိုင်မြို့နယ်ကလူငယ်တွေစုပေါင်းပြီးအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုဒီကနေ့မနက်ပိုင်းမှာဗဟိုလမ်းမှာပေါ်စုဝေးပြီးပြုလုပ်ကြပါတယ်မနက်ပိုင်းကဒီလိုလူငယ်90လောက်စုစည်းဆန္ဒပြနိုင်ခဲ့ကြပါပဲ။နေ့လယ်ပိုင်းဆန္ဒပြပွဲကိုတော့လုံခြုံရေးအခြေအနေအရဖြတ်သိမ်းလိုက်ရတယ်လို့ဦးဆောင်ပါဝင်သူလူငယ်တဦးက VOA ကိုပြောပြပါဗျ
။ဒီလိုဆန္ဒဖြတ်ပြတယ်။နေ့လယ်ပိုင်းမှာတော့ဟိုဒီကရင်းရများလာတယ်ကျွန်တော်မထွက်လိုက်ရဘူးနော်။ညီလေးမထွက်ဖို့ပလန်ထားတဲ့ဟာလေးရဲ့ငွေချင်းနေတာဖြတ်ကြလို့ပါလေ။ဟုတ်။ဒါဆိုရတော့ဒီ blue debate ပေါ့နော်။ဒီစစ်ခေါင်းကြီးနဲ့တက်တက်တဲ့ဒီကြီးတွေမတုံ့ဖို့ဒီရထုတ်တဲ့ဟာတွေမတုံ့ဖို့အဲ့ကြောင့်လေဒီတစ်ခုကြောက်တယ်။အချို့ကတော့အမျိုးကြီးကိုအောက်ခံကြအောင်အပါပဲကျွန်တော်တို့ဒီဟိုတနကြရဲအကုန်လုံးဘောလံပီစနာကိုဥပ္ပယ်ကြရပါတော့လေ
။ရန်ကုန်မြို့ရဲ့တချို့လမ်းတွေပေါ်မှာလည်းလုံခြုံရေးကြောင့်လူငယ်တွေဟာပြေးလွှားရင်းနဲ့ကျွေးကြော်တန်းတွေကိုအော်ဟစ်ကျွေးကြော်တောင်းဆိုဆန္ဒပြခဲ့ကြတာပါ။အရင်ကလိုအုပ်စုလိုက်လူမစုကြတော့ပဲစတင်တဲ့သူကကျွေးကြော်တန်းတိုင်းတော့မှနောက်ကနေပြေးလိုက်လာကြပြီးစုပေါင်းဆန္ဒပြနောက်လူစုခွဲကြတဲ့ပုံစံမျိုးလှုပ်လာကြတာပါ။ရန်ကုန်တဖက်ကန်တွန်တေးမြို့မှာတော့ညမထွက်ရတမတ်ချင်းကြော်တာနဲ့တပ်ဖွဲ့ဝင်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီကာဖျူထုတ်ကြတာလေ၊ရှင်းလာကြမဆက်စားတော့ပြီးတော့ဆက်တာလေ။အဲ့ဒီအချိန်မှာသူတို့မြတ်တ်နေရင်လည်းအဲ့ဒီအတွင်းမဲ့ကိုရောက်ကိုသူဖမ်းသွားတယ်ပါ။သူကတရားတော့ကလည်းအစပြီးတော့လူဒီတော့30ပေါ့ကျွန်တော်ဒီဒီစိတ်ခေါင်းဆောင်နေလေ။အဲ့ဒီတော့30ကိုမင်းရစပြီးတော့သူကပုံမှန်ငါးလားခါကြီးနဲ့ပြရမှာပြရဆိုရယ်အဲဒီကိစ္စကိုဆိုရှင်းနေလိုက်ဝင်တော့မပြူဘူးပြရရုံကိုလည်းဘုံစင်းမရှိဘူးဒီနေ့ပိုင်းကသူတို့ကြောင်းဆရာဆရာမတွေစီရံဝင်ကြောင်းဆရာဆရာမတွေပို့ပြီးတော့ဖြေရတယ်ပါအဲညပကြအစီရံဝင်ဆရာဆရာမတွေနားမှာအဲငယ်လူရှုပ်ကြတာတွေပါကြားရတယ်မနေ့ကညဆိုကျွန်တော်ဒီတော်လေးတို့ဘင်းတော်ရက်ွက်အဲနားမှာသူတို့ကခင်းခဲ့ပြီးပါတော့ဆက်ဆက်နေ15မိနစ်လောက်ပြီးခဲ့သွားတယ်ပြီးတော့ပါတော့မှဒီလိုဒီအတိုင်းတော့ကြားရတယ်ရှိရမှာဒါမဲ့ပြီးတော့မပါပါဘူး
တာဂီတာမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်တွေဟာရက်ွက်တွေတဲ့အထိဝင်ပြီးလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲတာဂီတာမြို့နယ်အမှတ်9ရက်ွက်ဥက္ကဋ္ဌကိုအေဇင်းတိုင်မဲလို့ဆိုတဲ့သူ၃ယောက်ကဓာတ်နဲ့ထိုးသွားလို့တေဆုံးခဲ့ပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုဖြစ်ပွားခဲ့တာလို့တာဂီတာနေလူငယ်တဦးကပြောပြပါတယ်
။အဲလက်ရှိမှာအဲ့ဒီကမဖြစ်ခင်တရမာကဘုံပေါက်တွေလေ။ဘုံပေါက်တော့ကိုအဲ့မှာဆက်တိုက်ပဲရင်းလုံးတော့ဆက်ပေါက်တယ်။ကျင်းချလို့ပေါ့နော်ဘုံပေါ်ရဲ့နေသားမှာကျွန်တော်တို့ရဲ့လက်ရှိကဟိုအရင်အထက်ဘယ်လိုပြောမလဲကျွန်းကျင်းချက်ဖြစ်နေတယ်ပေါ့နော်ဥပမာကျွန်တော်တို့ကလက်ရှိ7နိုင် official အမိတ်နောက်ထပ်အမိတ်ထုတ်ထားပေးတယ်လို့9နိုင်လောက်ဆိုရင်တို့တွေကအဲ့လိုမျိုးရေပေါ်တည်းတည်းဝင်ပြီးတော့ဝါချစ်တာပြီးနောက်ပြီးတော့ဖမ်းရတဲ့လူတွေလည်းရှိတယ်အဲ့ဒါမှအဲ့လိုမျိုးတို့တို့မတင်ကြတဲ့လူဆိုလို့ချင်းကျွန်တော်တို့တို့ဝင်ပြီးတော့ဖမ်းသွားတဲ့ဟာမျိုးရှိတယ်အဲ့လိုတို့တက်ဆွဲနေရာလေးနည်းနည်းချင်းချင်းလောက်ထားတယ်အမဒီရက်ရက်ရှိမှာကြောင်းနေမှာတက်ဆွဲရဲဆိုတော့ဒီဘာရောင်းနေလို့သူတို့ကြောင်းနေအဲ့လိုမျိုးနေထားရရရှိတယ
်ဆရာနာတိမ်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြနေတဲ့သူတွေပေါ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကလက်နက်အင်အားသုံးပြီးနှိမ်နင်းနေတာကြောင့်ပြည်သူတွေရဲ့မကျေနပ်မှုကပိုတိုလာနေတာပါရန်ကုန်မြို့ပါဝင်တခြားမြို့တော်တော်များများမှာလည်းရတဲ့အင်အားရတဲ့နီးနဲ့လူလူကဆရာနာရှင်စန့်ကျင်ရေးဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရှင
်မဆုမွန်ပါခင်ဗျ